American သမားရွေးကောက်ပွဲအဆုံးတိုက်ရလာကအခုချိန်ထိတက်တက်ကွဲကွဲမရှိသေးသလိုအပြေမထွက်သေးတဲ့ပြည်နယ်တွေမှာလည်းတာဝန်ရှိသူတွေမဲရီတော်လို့ကောင်းနေစေဖြစ်ပါတယ်။မဲရုံတွေစီကိုကိုယ်တိုင်သွားမယ့်အစားခရယောဂါကနေဘေးကင်းလုံခြုံဖို့အရေးစားရိုက်ကနေကြိုတင်ပေးထားတဲ့မဲရီတပုံတပင်ရေးတွက်ဖို့ကြံနေသေးတာပါ။သမားဒေါ်နယ်ထရမ့်နဲ့ဒီမိုကရက်တစ်သမားလောင်းဂျိုးဘိုင်ဒန်တို့နှစ်ဦးစလုံးအနိုင်ရဖို့လိုအပ်တဲ့ electoral vote ရွေးချယ်ရေးအဖွဲ့ရဲ့မဲရီအတွက်လုံလုံလောက်လောက်မရကြသေးပါဘူး။ဗိုလ်တုံးနေ့နေ့လပိုင်းထိ American ရှေ့ပိုင်းကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေအနောက်လေပိုင်းကမစ်ရှိဂန်နဲ့ဝစ်စကွန်ဆင်ပြည်နယ်နဲ့နိုင်ငံအနောက်ပိုင်းကအရီဇိုနာနဲ့နီဗားဒါးပြည်နယ်တွေမှာအနိုင်ရသူကိုကြေညာဖို့ကြမ်းရှိနေသေးတာဖြစ်ပါတယ်။ရေတွက်ပြီးတဲ့မဲစီရင်တွေအရဗိုလ်တုံးနေ့မနေ့ပိုင်းတည်းသမရထရမ်ကဂျော်ဂျီယာနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာဥဆောင်နေပြီးဂျိုးဘိုင်ဒန်ကတော့ဂျန်နက်ပြည်နယ်လေးခုမှာဥဆောင်နေတာဖြစ်ပါတယ်။အခုလိုဥဆောင်နေကြပေမဲ့လည်းနောက်ဆုံးရလအဖြစ်ကိုရေရရမသိနိုင်သေးပါဘူး။သမရထရမ်ကတော့ဗိုလ်တုံးနေ့မနေ့ပိုင်းတော့ကဒီရွေးကောက်ပွဲကိုနိုင်မှာဖြစ်ကြောင်းနဲ့သူ့အတွက်ကတော့အနိုင်ရပြီးနေပြီဖြစ်ကြောင်းပြောပါရယ်ရွေးကောက်ပွဲနေ့အပြီးဆက်လက်ရေးတွက်မဲ့ဆန္ဒမဲတွေကိုလည်းသူ့အနေနဲ့လက်မခံကြောင်းသမ္မတ်ထရမ့်ကဆက်လက်ပြောဆိုနေပါရယ်အသေးစိတ်ကိုမပြောဘဲဒီကိစ္စကိုတရားရုံးချုပ်ကိုတပြတော့မယ်လို့ပြောပါရယ်ပြီးခဲ့တဲ့နိုင်ပိုင်းတော့ကတော့ဂျိုးဘိုင်ဒန်ကမဲတွေဆက်ပြီးရေးတွက်နေချိန်မှာတည်ကြီးခံကြဖို့သူ့ကိုထောက်ခံသူတွေကိုပြောပါရယ်လောလောဆယ်သမ္မတ်ထရမ့်အနိုင်ရတဲ့ပြည်နယ်တွေထဲ Ohio Texas Florida နဲ့ Kentucky ပြည်နယ်တွေပါဝင်သလိုဂျိုးဘိုင်ဒန်အနိုင်ရတဲ့ပြည်နယ်တွေထဲ Californiaဒီယာအီလီနွိုင်းဗာဂျီးနီးယားနဲ့သူစာရီပြည်နယ်ဒယ်လာဝဲပြည်နယ်တို့ပါဝင်ပါတယ်။သမရဖြစ်အောင်ပွဲခံဖို့က Electoral Vote ရွေးချယ်ရေးအဖွဲ့ဝင်တွေရဲ့မဲ938မဲတွေကအနည်းဆုံးမဲ290ရရှိဖို့လိုအပ်ပါတယ်ခင်ဗျ။